ဒီနေ့မှာတော့ဖက်စစ်ဂျပန်ဒေါ်လာရေးစတင်ပုံအကြောင်းတွေကိုပြောပြပါမယ်။မမာပြည်ဖက်စစ်ဆန့်ကျင်ရေးကိုစအကောင်ထဲပေါ်တာဟာ1944ခုဩဂုတ်လ4ရက်နေ့က9ရက်နေ့အထိဗကိုးမြို့မိမိအိမ်မှာပြုလုပ်ခဲ့တဲ့တခင်ဆိုးနဲ့ဗိုလ်ချုပ်အောင်ဆန်းတို့ရဲ့ပြည့်ဝဲဆွေးနွေးပွဲကစတင်ခဲ့တာပါ။တခင်ဆိုးဟာ1942ခုနှစ်ကတည်းကစလို့ဖက်စစ်ဒေါ်လာရေးကိုသက်စွန်ကြိုးပမ်းလျှို့ဝှက်စည်းရုံးလုပ်ကင်နေသူဖြစ်ပြီးမမာပြည်ကွန်မြူနစ်ပါတီရဲ့ခေါင်းဆောင်တဦးလည်းဖြစ်ပါတယ်။သူတို့နှစ်ဦးရဲ့ဆွေးနွေးပွဲကနေပြီးဖက်စစ်တိုက်ဖြတ်ရေးပြည်သူလွတ်လပ်ရေးအဖွဲ့ချုပ်ဖတ်တာပလကိုစဖွဲ့စည်းကြပြီးတော့စဖွဲ့ကစမှာအဖွဲ့အစည်း၄ရပ်ပါဝင်ပါတယ်။ဒါတွေကတော့မမာတပ်မတော်မမာပြည်ကွန်မြူနစ်ပါတီပြည်သူအရေးတော်ပုံပါတီနောက်မှဆိုရှယ်လစ်ပါတီလို့လည်းခေါ်ပါတယ်။အာရှလူငယ်အဖွဲ့တို့ဖြစ်ပြီးတော့ဗိုလ်ချုပ်အောင်ဆန်းဟာကွန်မြူနစ်ပါတီကလွဲလို့ပြန်သုံးဖွဲ့ရဲ့ကိုယ်စားလှယ်အဖြစ်ပါခဲ့ပါတယ်။တပြည်လုံးတော်လှန်ရေးအတွက်အဲ့ဒီကာလကနိုင်ငံရေးခေါင်းဆောင်တွေစီရေးခေါင်းဆောင်တွေဟာ1945ခုနှစ်မတ်လ1ရက်က3ရက်နေ့အထိ3ရက်တိုင်တိုင်ရန်ကုန်မြို့ပါကလန်ယခုနမ်မောက်လမ်းကဗိုလ်ချုပ်အိမ်မှာစုဝေးတိုင်ပင်ကြပါတယ်။အဲ့ဒီအစည်းအဝေးကြီးကဖတ်တာပလာကဥဆောင်ပြီးဂျပန်တွေကိုတပြည်လုံးတပြိုင်တည်းထဲတော်လန်တိုက်ခိုက်ဖို့မဟာမိတ်စစ်ဌာနချုပ်တွေကအကူအညီရသည်ဖြစ်စေမရသည်ဖြစ်စေဂျပန်ကိုလက်နက်ကင်တော်လှန်ဖို့ဆုံးဖြတ်လိုက်ကြပါတယ်။အဲ့ဒီတော်လှန်ရေးကိုဥဆောင်သွားဖို့ဖတ်တာပလာရဲ့ဥစည်းအဖွဲ့ကိုလည်းပြင်ဆင်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီဥစည်းအဖွဲ့ဝင်တွေကတော့၁တမတော်မှ၃ဦးဗိုလ်ချုပ်အောင်ဆန်းဗိုလ်လက်ရာနဲ့ဗိုလ်နေဝင်းနှစ်ပြည်သူ့အရေးတော်မုံပါတီက3ဦးဥပဆွေဥကျော်ငိမ့်နဲ့တခင်ချစ်တခင်ချစ်ဟာနောက်မှကွန်မြူနစ်ပါတီကိုပြောင်းသွားပါတယ်3ကွန်မြူနစ်ပါတီက3ဦးတခင်ဆိုးတခင်စန်းထွန်းတခင်တင်မြစုစုပေါင်း6ဦးတို့ဖြစ်ပြီးတော့သူတို့တည်းကမှအာဏာပိုင်အဓိကခေါင်းဆောင်3ဦးထပ်ရွေးပါတယ်နိုင်ငံရေးခေါင်းဆောင်အဖြစ်တော့တခင်ဆိုးစီရေးခေါင်းဆောင်အဖြစ်ဗိုလ်ချုပ်အောင်ဆန်းနိုင်ငံသားဆက်သွယ်ရေးကောင်းဆောင်အဖြစ်သခင်တန်းထွန်းတို့ကိုရွေးချယ်တာဝန်ပေးခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးရဲ့နောက်ဆုံးနေ့မှာတော့ဂျပန်ဒေါ်လာရေးအတွက်ဗမာပြည်ကိုစစ်တိုင်းဖယ်တိုင်းခွဲပြီးအဲ့ဒီစစ်တိုင်းတွေကိုကောင်းဆောင်မဲ့နိုင်ငံရေးစီရေးကောင်းဆောင်များကိုရွေးချယ်တာဝန်ပေးခဲ့ပါတယ်။အဲ့ဒါတွေရဲ့အသေးစိတ်ကိုသခင်တင်မြရေးတဲ့တိုင်းကြီးဖယ်တိုင်းဆိုတဲ့စာအုပ်မှာလေ့လာတွေ့ရှိနိုင်ပါတယ်။အဲ့ဒီအစည်းအဝေးကမိမိကိုတိုင်းလေးရဲ့တိုင်းမှုစီရေးကောင်းဆောင်အဖြစ်တာဝန်ပေးလိုက်ပြီးတော့မိမိတိုင်းရဲ့နိုင်ငံရေးတာဝန်ခံကတော့သခင်ချစ်ဖြစ်ပါလေ။တိုင်းလေးရဲ့ဌာနချုပ်ကတော့ဗကိုးမျိုးပါ။မိမိလည်းအဲ့ဒီအမိန်ရရချင်းသခင်ချစ်နဲ့အတူဗကိုးမျိုးကိုသွားပြီးတော်လှန်ရေးအတွက်ပြင်ဆင်ရပါတော့တယ်။အခုဆက်ပြောပြမယ့်အကြောင်းကတော့ဖက်စစ်ဂျပန်တော်လှန်ရေးအတွက်ရက်သတ်မှတ်တဲ့အကြောင်းပါ။တော်လံဖို့ရက်ကိုဗိုလ်ချုပ်ကိုတတ်မှတ်ဖို့တာဝန်ပေးထားလို့ဗိုလ်ချုပ်ကအားလုံးအစင်သစ်ဖြစ်မဲ့1945ခုနှစ်ဧပြီလ2ရက်နေ့ည9နာရီကိုတတ်မှတ်ထားပါတယ်။အဲ့ဒီအတော်အတွင်းမှာပဲစီရေးကောင်းဆောင်တွေနဲ့နိုင်ငံရေးကောင်းဆောင်တွေတချို့တပ်မှုတွေကမိမိတို့ရဲ့အိမ်ဆောင်တွေကိုဟိုပို့ဒီပို့ဟိုရွှေ့ဒီရွှေ့တွေလုလာပါတယ်။ဒီတော့ရန်ကုန်မြို့နဲ့ပဲခူးမြို့လူထုတွင်မှာမမတံမတော်ကဂျပန်တို့ကိုတော်လှန်တိုက်ခိုက်တော့မယ်ဆိုတဲ့သတင်းအစအနတွေထွက်လာပါတော့တယ်။အဲ့ဒီသတင်းကိုမိမိတို့တိုင်းလေးစစ်ကော်မတီကသိရပြီးတဲ့နောက်အစည်းအဝေးချက်ချင်းထိုင်ပြီးဘယ်လိုလုပ်ကြမလဲဆိုတာစဉ်းစားတိုင်ပင်ရပါတော့တယ်။အဲ့ဒီတိုင်းလေးစစ်ကော်မတီဝင်များကတော့သခင်ချစ်ဘူသိန်းတင်ဘူဘတ်တင်လက်သီးဘုံသခင်ဘတ်တင်လို့လည်းလူသိများပါတယ်။ဘူအောင်ရွှေအခု NLD ဥက္ကဋ္ဌနဲ့မိမိတို့အပါ၅ဦးပါဝင်ပါတယ်။အဲ့ဒီအစည်းအဝေးမှာအားလုံးကတော်လှန်မဲ့ရက်ကိုဧပြီလ၂ရက်မတိုင်ခင်ဂျပန်ကိုတော်လှန်မဲ့သတင်းပေါက်ကြားနိုင်တယ်လို့ယူဆကြပြီးသတင်းပေါက်ရင်ဂျပန်ကလက်ဦးမှုရသွားရင်မိမိတို့ရဲ့ဂျပန်တော်လှန်ရေးကြီးထိခိုက်မှာကိုစိုးရိမ်လာမိကြပါတယ်။ဂျပန်ကသာသတင်းရသွားရင်တော့ဗမာတပ်မတော်စီရေးကောင်းဆောင်တွေကိုချက်ချင်းဖမ်းတာဗမာတပ်တွေကိုလက်နက်ဖြုတ်တာတွေလုပ်နိုင်ပါတယ်။ဂ ญี่ปุ่นเนี่ยตินิงก็อยู่อ่ะยังตับภွက်หาเลยยางกงหน้าก็อินไดมาตัดซวยท่าโหลปฐมาซงขันย่าแม่ประมาณตัดด้วยหายางกงบโกตไว้ก็มิมิโรตับภွက်ญาเว่ผิดผู้ญาบาเลยถ้าจังตอนนั้นแม่เย็ดกูเอปริลเนี่ยแท้ซอปีโบจงเนี่ยตับภွက်อติดีกูตะเรนอซอซงยောက်หน่ายเดเย่มะละ 28ရက်ဘိုကျုံနဲ့စစ်တိုင်းအသီးသီးစီကိုစက်သားတွေလှုပ်ပြီးတော်လှန်ရေးရွှေပြောင်းစာတွေပို့ရပါတယ်။ကံအားလျော်စွာပဲစစ်တိုင်းအသီးသီးစီကိုရောဘိုကျုံစီကိုရောစက်သားများအချိန်မီရောက်သွားကြပြီးဂျပန်တော်လှန်ရေးကြီးကိုထောင်960လေးငါးခုနှစ်မလ29ရက်နေ့ညာခုနှစ်နာရီမှာတပြီးလုံးမိမိတို့ကလက်ဦးမှုရှိစွာနဲ့အောင်မြင်စွာစတင်လိုက်နိုင်ပါတော့တယ်။ မိမိကဘိုကျုံတတ်မှတ်ထားတဲ့ရက်ကိုပြင်ရတဲ့အတွက်ဘိုကျုံကအပြစ်တင်လေမလားလို့စိတ်ပူပန်ပြီးခဲ့ဘူးပါတယ်။ဒါပေမဲ့တော်လှန်ရေးအပီဘိုကျုံကိုပြန်တွေ့တော့ဘိုကျုံကတော်လှန်တဲ့ရက်ဟာအားလုံးအတွက်အန်ခိုက်ဖြစ်သွားတယ်လို့ပြောလို့မိမိဝမ်းသာသွားခဲ့ရပါတယ်။နောက်အပတ်မှာတော့ဂျပန်တော်လှန်ရေးအတွင်းအဖြစ်ပြက်များနဲ့ဂျပန်တော်လှန်ရေးဘာကြောင့်မိမိတို့အောင်မြင်ခဲ့ရတယ်ဆိုတဲ